Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2019ခုနှစ်ဇန်နဝါရီလ17ရက်ဗုဒ္ဓနေ့ညနေခင်း VOA စီစဉ်လေးကိုအမေရိကန်ပြည်အစုမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19.25နဲ့25လောက်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းအတွက်စီစဉ်လေးကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါသမရဘရာကူဘောမာကသူ့ရဲ့သမရတတန်အတွင်းနောက်ဆုံးအဖြစ်မနေ့ကရှီကာဂိုမြို့မှာနှုတ်ဆက်မင်ကွန်းပြောပါတယ်သူ့ကိုထိခိုက်စေမဲ့အချက်လက်တွေကိုရုရှားကစုဆောင်းခဲ့တယ်ဆိုတဲ့သတင်းတွေထွက်နေတဲ့ပေါ်ဒေါ်နယ်ထရမ့်ကအင်္ဂါနေ့ညနေပိုင်းမှာ Twitter ကနေပယ်ချအေးသားပါတယ်ရှင်းနေကျုပ်ယာရူးအတွက်ယာရားခံရတဲ့အထက်လွှတ်တော်မှ Jeff Sessions ကဒီကနေ့အထက်လွှတ်တော်မှာဒုတိယရက်ကြားနာစစ်ဆေးခံရပါမယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော်တာရှင်တွေနားဆင်ကြမှာကကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yanhili ကဒီကနေ့မှာတော့ဇင်ကြိုက်ကြောက်ထုတ်စခန်းကိုတွားရောက်လေ့လာခဲ့ပါတယ
်ဘလို့သတင်းတွေမှာချီးကျူးခတ်ပြီးခိုင်းရမယ်ဆိုတာပြတ်တမ်းပြတ်တယ်မှာမပါဘူးအဲ့ဒီဇင်ကြိုက်စခန်းမှာပဲခုနလိုချီးကျူးနေခတ်ပြီး
ဒီစခန်းကအကျဉ်းသားလုံသားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့အငိမ့်စာထောင်မှုတူလည်းဖြစ်စာရေးဆရာတူလည်းဖြစ်တဲ့ဦးစရာမင်းရှင်ကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါဒါပြင်သမ္မတဥပမာရဲ့နှုတ်ဆက်မင်ကွန်းအကြောင်းကိုလည်းခုညနေမှာနာဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောင်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကကြီးညာပေးသွားမှာပါ
2008ခုနှစ်မှာသူသမရဖြစ်ခဲ့ခြင်းကနေဆိုရင်နိုင်ငံဟာအခုချိန်မှာပိုပြီးကောင်းမွန်ခိုင်မာတဲ့အခြေအနေမှာရှိနေပြီလို့အမေရိကန်သမရဘရာကိုဘောမာကအင်္ဂါနေ့မှာပြောပါတယ်။စီးပွားရေးဆိုးရွားကျဆင်းတဲ့အခြေအနေကနေပြန်ကောင်းလာအောင်လုပ်နိုင်ခဲ့တာသူရဲ့တမိုင်းဝင်ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်ကိုပြဋ္ဌာန်းခဲ့တာနဲ့ဒိန်လူချစ်သူတွေတရားဝင်လက်ထပ်ထိန်းများခွင့်ရအောင်လုပ်ခဲ့တာတွေကိုသူရဲ့အောင်မြင်မှုတွေဖြင့်သမရဘောမာကထောက်ပြသွားပါတယ်။အင်္ဂါနေ့ညကအီလီနိုအိုင်းပြည်နယ်ရှီကာဂိုမြို့မှာသမရဘောမာကသူရဲ့သမရတတအတွင်းနောက်ဆုံးမင်ကွန်းပြောတာကိုလူထောင်ပေါင်းများစွာတရောက်နားထောင်ကြပါတယ်။အခုမင်ကွန်းပြောတဲ့နေရာဟာ2008ခုနှစ်ကပထမအကြိမ်သမရရွေးကောက်ပွဲအနိုင်ရပြီးတဲ့နောက်မင်ကွန်းပြောတဲ့နေရာကနေကီလိုမီတာအနည်းငယ်ပဲဝေးပါတယ်။ရွေးကောက်ခံသမရဒေါ်နယ်ထရမ့်ရဲ့ကျန်းသက်စာချင်းဆိုပွဲလုပ်ဖို့သတင်းနှစ်ပတ်တောင်မလိုတော့တဲ့အချိန်မှာပြောတဲ့အခုမင်ကွန်းတွေမစ္စတာထရမ့်ကိုမဲပေးခဲ့သူတွေအပါအဝင်အမေရိကန်နိုင်ငံသားအားလုံးကိုရည်ရွယ်တဲ့မင်ကွန်းမျိုးစီစဉ်ရေးသားဖို့သမရဥပမာကညွှန်ကြားခဲ့တာပါ။ဒီမိုကရေစီမှာအားလုံးတညီတညွတ်တည်းဖြစ်ဖို့မလိုဘူးဆိုတာနားလည်ရမှာဖြစ်ကြောင်းကျွန်တော်တို့နိုင်ငံကိုတည်ထောင်ခဲ့သူတွေဟာအငင်းခုံလို့စစ်ဆက်ညှိနှိုင်းခဲ့ကြတာဖြစ်ပြီးကျွန်တော်တို့ကိုလည်းအလားတူလုပ်ဖို့မျှော်လင့်ကြကြောင်းဒါပေမဲ့ဒီမိုကရေစီမှာစူးစီးညီညွတ်မှုရဲ့အခြေခံအသိလေးတော့လိုအပ်တယ်ဆိုတာကိုသူတို့သိခဲ့ကြောင်းအဲ့ဒါကတော့ဘယ်လိုပဲမတူကွဲပြားမှုတွေရှိနေပါစေကျွန်တော်တို့အားလုံးအတူတကွအရင်ဆိုင်ကြော်ဖြတ်ရမယ်ဆိုတဲ့အသိပဲဖြစ်ပါကြောင်းသမရဥပမာကပြောသွားပါတယ်အမေရိကန်နိုင်ငံသားမွတ်စလင်တွေအားလုံးကိုခွဲခြားဆက်ဆံတာမှန်သမျှသူလက်မခံဘူးလို့ပြောတဲ့အချိန်မှာပြည်သက်ရဲ့လက်ခုပ်တံဟာမိန်ကွန်းပြောတဲ့အချိန်လုံးမှာအကျေလောင်ဆုံးရခဲ့တဲ့လက်ခုပ်တံဖြစ်ပွဲရှိပါတယ်။သူသမရစားပြစ်ချိန်ကားတဲ့ဆာရင်တိုင်းပြည်အခြေအနေပေါ်ပိုပြီးအကောင်းမြင်တယ်လို့လည်းသမရကပြောပါတယ်။ယုံကြည်ကြဖို့အားလုံးကိုတိုက်တွန်းကြောင်းကျွန်တော်ရဲ့အပြောင်းလဲဖော်ဆောင်နိုင်စွမ်းပေါ်ယုံကြည်ဖို့မဟုတ်ဘဲကိုယ့်ကိုယ်ကိုယုံကြည်ကြဖို့ဖြစ်ပါကြောင်းသမရဥပမာကပြောသွားပါတယ
်။အမေရိကန်နိုင်ငံရွေးကောက်ခံသမရဒေါ်နယ်ထရမ့်ကရုရှားအနေနဲ့သူ့ကိုအထင်မှားအရှက်ရစေမဲ့သတင်းတွေကိုစုဆောင်းထားတယ်ဆိုတဲ့ဆွဆဲချက်တွေပေါ်ပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်။ဒေါ်နယ်ထရမ့်ရဲ့မဲဆွေအရာရှိတွေအနေနဲ့ရုရှားထောက်လှမ်းရေးတွေနဲ့ပူးပေါင်းကြံစည်ခဲ့တယ်ဆိုတဲ့ဆွဆဲထားချက်ကိုအမေရိကန်ထောက်လှမ်းအစီအကံစာထဲမှာပါတဲ့အကြောင်းသတင်းမီဒီယာတွေကထုတ်ပြန်ပြီးမှမစ္စတာထရမ့်ကဒါဟာလှုပ်ကြံထားတဲ့သတင်းဖြစ်တယ်။နိုင်ငံရေးအရာသူ့ကိုလုံးဝတတ်ဖြစ်ဖို့လုပ်တာဖြစ်တယ်လို့ Twitter ကနေမနေ့ညကပြောလိုက်ပါတယ်။ဒါပြင်မစ္စတာထရမ့်ရဲ့လိန်ဆက်ဆံရေးကိစ္စဆွဆဲချက်တွေကိုလည်းဆွေးနွေးသွားဖို့ရှိတယ်လို့ထည့်သွင်းထားပါတယ်။တကယ်တော့ဆယ်ရက်အတွင်းကြမ်းကြိမ်တော့မဲ့သမ္မတလောင်းထရမ့်ရဲ့ရှင်နေမိုက်ကယ်ကိုဟန်ကဒီဆွဆဲချက်တွေအားလုံးဟာမစ္စတာထရမ့်ကိုအပုတ်ချဖို့ဖန်တီးထားတဲ့သတင်းမှားတွေသာဖြစ်တယ်လို့သတင်းတောက်တွေကိုဒီနေ့ပြန်ပြောလိုက်ပါတယ်။ရုရှားသမ္မတရဲ့ပြောခွင့်ရဒီမီထရီပက်စကော့ဖ်ကတော့အခုလိုရုရှားအနေနဲ့မစ္စတာထရမ့်ကိုအထင်မှားအရှက်ရစေမဲ့သတင်းတွေကိုစုဆောင်းထားတာမရှိဘူးလို့ညင်းဆိုလိုက်ပြီးဒီဆွဆွဲချက်တွေဟာအမေရိကန်ရုရှားဆက်ဆံရေးကိုထိခိုက်အောင်တမင်ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်လို့ဆိုလိုက်ပါတယ်။တကယ်တော့အမေရိကန်ပြည်တွင်းထောက်လှမ်းအေဂျင်စီထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့ပြီးခဲ့တဲ့ဘက်ကမစ္စတာထရမ့်ကိုအစီရင်ခံရမှာရုရှားထောက်လှမ်းရေးတွေကသူတို့မှာမစ္စတာထရမ့်ကိုအရှက်ရစေမဲ့ပုဂ္ဂိုလ်ရေးနဲ့ငွေကြေးဆိုင်ရာအချက်လက်တွေရှိထားတယ်လို့ပြောထားကြောင်းရှင်းပြခဲ့ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုရဲ့ရှေ့နေချုပ်အဖြစ်ယူကော့ကန်သမ္မတဒေါ်နယ်ထရမ့်ကရွေးထားတဲ့အထက်လွှတ်တော်မှ Jeff Sessions ကသူ့ကိုခန့်ထားရေးအတည်ပြုပေးရမယ်အထက်လွှတ်တော်တရားရေးကော်မတီရှေ့မှာဒီကနေ့ဒုတိယမြောက်နေ့အဖြစ်ကြားနာစစ်ဆေးခံရမှာဖြစ်ပါတယ်။ဒီကနေ့မှာတော့သူ့ရဲ့လူဖို့ကိုင်ပဲအထက်လွှတ်တော်အမတ်တူကသူ့ကိုကန့်ကွက်ထွက်ဆိုမယ်လို့လည်းခန့်မှန်းထားပါတယ်။ယာရူးခန့်ထားရေးဆိုင်ရာကြားနာပွဲတစ်ခုမှာ မထက်လွတ်တော်အမတ်တူကနောက်ထက်လွတ်တော်အမတ်တူအပေါ်ကန့်ကွက်ထွက်ဆိုတာမျိုးကိုအထက်လွတ်တော်အမတ်ခိုရီပူဂါကလုပ်မှာပါဒီလိုမျိုးအရင်ကတကားမှမရှိဘူးသေးပါဘူးရှေ့နေဂျိုးရဲ့ကြီးမားလာတဲ့လူပိုင်ခွင့်အာဏာနဲ့သိက္ခိုလ်စိုးရင်စရာကောင်းတဲ့သူ့ရဲ့ကိုယ်ပိုင်အမြင်တွေကြောင့်အခုလိုကန့်ကွက်ထွက်ဆိုမှာဖြစ်တယ်လို့မစ္စတာဘူဂါကပြောပါတယ်ဂျာနာပွဲမှာထွက်ဆိုကြမယ်တဲ့အောက်လွတ်တော်အမတ်တွေဖြစ်တဲ့ဂျွန်လူးဝစ်နဲ့ဆီဒရစ်ရစ်ချမွန်တို့လည်းပါဝင်ပါတယ်ရှင်းနိုင်ကျော်ကြားတဲ့အင်္ဂါနေလုံးကဂျာနာပွဲအတွင်းမှာတော့လူမျိုးရေးခွဲခြားတဲ့စကားတွေအရင်ကပြောခဲ့ဘူးတယ်ဆိုတဲ့ဆွဆွဲချက်တွေကိုမစ္စတာဆက်ရှင်းစ်ကပယ်ချပြီးအဲ့ဒါတွေဟာအရန်ကိုမှားယွင်းတယ်လို့ပြောပါတယ်လွန်ခဲ့တဲ့နှစ်30လုံးကတော့ဖက်ဒရယ်အစိုးရအဆင့်တရားသူကြီးအဖြစ်သူ့ကိုခန့်ထားဖို့ဆုံးဖြတ်ရမယ့်ဂျာနာပွဲမှာအဲ့ဒီဆွဆွဲချက်တွေကြောင့်သူ့ကိုခန့်ထားမဲ့ကိစ္စပယ်ချခံခဲ့ရဘူးပါတယ
်နိုင်ငံခြားရေးဝန်ကြီးအဖြစ် American နိုင်ငံရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကရထားတဲ့ Rex Tillerson ဟာဒီနေ့အထက်လွှတ်တော်မှာဂျာနာဆွဆွဲခံမှုရှိပါတယ်ဒီဂျာနာပွဲအတွင်းရုရှားနဲ့ဆက်ဆံရေးတောင်တရုတ်ပင်လယ်မှာတရုတ်ကကျွန်းတုတွေစောင့်နေတဲ့ကိစ္စတွေကိုပြောမယ်လို့ခန့်မှန်းထားကြပါတယ်။အထက်လွှတ်တော်နိုင်ငံရဲ့ဆက်ဆံရေးကော်မတီပြောဖို့ပြင်ဆင်ထားတဲ့သူ့ရဲ့အဖွင့်စကားကိုထရမ့်ရဲ့အစိုးရအဖွဲ့အလွှဲပြောင်းဆိုင်ရာအဖွဲ့ကထုတ်ပြန်ထားပါတယ်။ရုရှားနိုင်ငံကောင်းထောင်လာတဲ့အပေါ်မြောက်အတ္တလန္တိတ်စာချုပ်နေတူအဖွဲ့အနေနဲ့သတိထားလာတာဟာမှန်တယ်ဆိုတာနဲ့အမေရိကန်အနေနဲ့ကိုယ့်ရဲ့လမ်းကြောင်းကိုချမှတ်နိုင်အောင်ရုရှားရည်ရွယ်ချက်နဲ့ပတ်သက်ပြီးပုံမှန်လင်းလင်းဆွေးနွေးဖို့လိုအပ်တယ်ဆိုပြီးအထက်လွှတ်တော်အမတ်တွေကိုပြောမယ်လို့ခန့်မှန်းထားကြပါတယ်။တကယ်တော့တောင်တရုတ်ပင်လယ်ထဲမှာတရုတ်ရဲ့လုပ်ရဟာနိုင်ငံတကာလုံထုံးလုံနည်းတွေကိုဂရုမစိုက်ပဲပိုင်ဆိုင်မှုအငင်းပွားနေတဲ့ဒီဒေသတွေကိုတရားမဝင်ရယူတာဖြစ်တယ်လို့သူ့ရဲ့အဖွင့်စကားမှာတေလာဆန်ကထုတ်ပြောဖို့ရှိပါတယ်။ဒီနေ့ဒေသစံတော်ချိန်မနေ့9နာရီမှာတေလာဆန်ဟာအထက်လွှတ်တော်နိုင်ငံခြားရေးကော်မတီရှေ့ဂျာနာပွဲမှာထွက်ဆိုမှာဖြစ်ပါတယ်ခင်ဗျာ။
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့ဗူဒူးညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာအင်ကာနီကအထိကံဘုံးခွဲတိုက်ခိုက်မှုနှစ်ခုကြောင့်လူပေါင်း30ကျော်သေဆုံးပြီး80လောက်ဒဏ်ရာရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။လွှတ်တော်ရုံးတွေကနေရင်တန်းနဲ့ထွက်လာတဲ့တာဝန်ရှိသူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာလို့မျက်မြင်တွေကပြောပါတယ်။သေဆုံးသူတွေထဲမှာလူညုံရေးဆိုင်ရာထိတန်းတာဝန်ရှိသူတွေအရက်သားတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေပါတယ်လို့ပြောကြပါတယ်။မြို့တော်ရဲ့ဒါရူလာမန်အရက်ကလွှတ်တော်ရုံးတွေမှာအထိကံဘုံးခွဲသူတူကပထမဘုံးတစ်လုံးကိုဖောက်ခွဲတာလို့သတင်းတွေမှာဖော်ပြပါတယ်။အဲဒီနောက်သိမကြခင်မှာပဲဒဏ်ရာရသေဆုံးတဲ့အရေးအတွက်အများဆုံးဖြစ်အောင်နောက်ထပ်အထိကံဘုံးခွဲသူတူကဖောက်ခွဲရေးပစ္စည်းတွေအပြစ်တင်ထားတဲ့ကားကိုဖောက်ခွဲတာပါဘုံးတန်တင်သူတွေကိုကယ်ဆယ်ရေးလုပ်သားတွေနဲ့အရက်သားတွေကစီးရုံတွေကိုခေါ်သွားတာမျက်မြင်တွေ့ကြပေမဲ့ညနေပိုင်းပုံမှန်ရင်အသွားလာကြချင်းဖြစ်နေတာကြောင့်နှောင့်နှေးခဲ့ရပါတယ်တိုက်ခိုက်မှုရဲ့လက်သေးအဖြစ်တာလီဘန်တွေကချက်ချင်းကြီးညာပြီးလူဒါဇင်ပေါင်းများစွာသေဆုံးဒဏ်ရာရတယ်လို့ပြောပါတယ်ဒီလိုတိုက်ခိုက်မှုမျိုးတွေမှာသေဆုံးဒဏ်ရာရတဲ့အရေးအတွက်ကိုတာလီဘန်တွေကအလွန်အကျွံပူပြောလို့ရှိပါတယ်အကြမ်းသားရဲ့အသက်ကိုလုံးဝမငင်ညာတဲ့အပေါ်နိုင်ငံတကာလူချင်းချမ်းသာကွင်းအဖွဲ့ကတာလီဘန်တွေကိုပြစ်တင်ရှုတ်ချပါတယ
်။အာဖဂန်နစ္စတန်နိုင်ငံမှာမနေ့ကဖြစ်ခဲ့တဲ့ဘုံးခွဲမှုတွေမှာအာရဗ်စပွားများပြည်ထောင်စုနိုင်ငံကတာတမန်၅ဦးပါသွားတယ်လို့အတည်ပြုလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမြို့ကြီးကန်ဒါဟာမှာဖြစ်ခဲ့တဲ့ဒီဘုံးခွဲမှုတွေမှာလူပေါင်း၁၁ဦးသေဆုံးခဲ့ပြီးနောက်ထပ်လူပေါင်း၁၆ဦးဒဏ်ရာတွေရသခဲ့ရမှာအာဖဂန်စစ်ရထိတ်တန့်ရာရှိတွေအများစုပါဝင်ခဲ့ပါတယ်။ဒဏ်ရာရသူတွေထဲမှာကန်ဒါဟာပြည်နယ်အုပ်ချုပ်ရေးမှူးဟူမေယွန်းအာစီစီနဲ့အာဖဂန်ဆိုင်ရာအာရဗ်စော်ဘွားများပြည်ထောင်စုနိုင်ငံသံမတ်ကြီးဂျူမာမိုဟာမက်အက်ဗ်တူလာအယ်ကာဘီတို့လည်းပါပါတယ်။အာရဗ်စော်ဘွားများပြည်ထောင်စုဝန်ကြီးချုပ်ရှိတ်မိုဟာမက်ဘင်ရှာဟစ်အယ်မက်တွန်ဟာဒီလူရဲ့ဟာလူသားဆိုင်ရာပဲဖြစ်ဖြစ်ကိုကျင်တရားရာပဲဖြစ်ဖြစ်ဘာသာရေးရာဖြစ်ဖြစ်ဘလို့မှအကြောင်းပြလို့မရတဲ့ရက်စက်မှုဖြစ်တဲ့လူလူကိုကူညီနေသူတွေကိုတပ်ပစ်ခဲ့တာဖြစ်တဲ့ဒီသူရဲကောင်းတွေကိုဖျားသခင်ကစောက်ရှောက်မှာပါလို့ Twitter Internet ဆာမနာကနေထုတ်ပြလိုက်ပါတယ်။အရော့ဆော်ဘွားများပြည်တော်စုနိုင်ငံခြားရေးဝန်ကြီးကလည်းသူ့နိုင်ငံသံမတ်ကြီးအနေနဲ့မိဘမဲ့ကလေးတွေကိုကူညီဖို့နဲ့ပညာသင်ဆုပေးတာသွားကြေညာဖို့အတွက်ကန်ဒါဟာပြည်နယ်ကိုလူသားချင်းကူညီမှုဆိုင်ရာခရီးတစ်ခုထွက်ခဲ့ရကနေအခုလိုဖြစ်ခဲ့တာလို့ဆိုပါတယ်ခင်ဗျာ
။မြောက်ကိုရီးယားကပြစ်လို့ဆန်သက်မယ်လို့ပြောထားတဲ့တိုက်ချင်းပြစ်ပဲ့ထင်းတုံးကြီး ICBM ဟာအမေရိကန်ပြည်တော်စုဒါမှမဟုတ်မဟာမိတ်တွေကိုချင်းချောက်မှုတစ်ခုမဖြစ်ဘူးဆိုရင်တော့အမေရိကန်စစ်ဘက်ကပြစ်ချမှာမဟုတ်ဘူးလို့ကော်ဝေးဝန်ကြီးအက်ရှ်ကာတာကအင်္ဂါနေ့မှာပြောပါတယ်။ဒီလနှောင်းပိုင်းမှာတာဝန်ကမထွက်ခွာခင်အင်္ဂါနေ့ကနောက်ဆုံးလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးကာတာကအဲ့လိုပြောသွားတာပါ။ဘယ်လိုစမ်းသပ်ပြစ်လို့မှုကနေမဆိုမြောက်ကိုရီးယားရဲ့လုံနိုင်စွမ်းအပေါ်စစ်ဖက်အနေနဲ့ ထောက်လန်းရေးအချက်အလက်တွေကိုရနိုင်ခြင်းရှိတယ်လို့လည်းဝန်ကြီးကတာကသတင်းတော်တွေကိုပြောပါတယ်။ဒုံးကြီးကချင်းချောက်မှုဖြစ်လာရင်ကြားဖြတ်ပြစ်ချပါမယ်။အဲလိုမဟုတ်ရင်တော့ပြစ်ချဖို့မလိုပါဘူး။ဘာကြောင့်လဲဆိုပိုပြီးအကျိုးဖြစ်နိုင်စရာရှိလို့ပါ။ပထမတစ်ခုကကျွန်တော်တို့ရဲ့ကြားဖြတ်ပြစ်ချတဲ့ဒုံးကြီးကိုချွေတာနိုင်ပါမယ်။ဒုတိယတစ်ခုကစမ်းသပ်မှုကနေအချက်လက်တွေရနိုင်ပါမယ်လို့ဝန်ကြီးကတာကပြောပါတယ်။ကဝေးဝန်ကြီးရဲ့ဒီပြောဆိုချက်ကိုပူးတွဲစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖို့ကသဘောတူပါတယ်။ဗိုလ်ချုပ်ကြီးဒန်ဖို့ဟာထိတ်တန့်စစ်ဖက်အရာရှိဖြစ်တဲ့အတွက်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နောက်သတင်းပတ်မှာသမ္မတဖြစ်လာခြင်းကြောင့်လည်းဒီရာထူးမှာဆက်ရှိနေမှာပါ
။တရုတ်နိုင်ငံအနေနဲ့အာရှတိုက်တွင်နယ်မြေအငင်းပွားမှုအဖြစ်အများဆုံးပင်လယ်ထဲမှာထိန်းချုပ်နိုင်မှုအားပိုကောင်းလာဖို့အစ်မြင့်ဤပညာတွေကိုကြည်ကြဲပြတ်ပြတ်တက်ဆင်ထားတာကြောင့်တခြားနီးပညာအားနည်းတဲ့နိုင်ငံတွေအငင်းပွားနိုင်မှုအားနည်းသွားနိုင်တယ်လို့သုံးသပ်လိုက်ကြပါတယ်။ပြည်ခဲ့တဲ့လတဲ့တရုတ်နိုင်ငံကရေတပ်ကယ်ဆယ်ရေးသမောတစည်းကိုဆေးလွှတ်ပြီးဖိလစ်ပိုင်နိုင်ငံအနီးတောင်တရုတ်ပင်လယ်ထဲကအမေရိကန်ရေရာသိပ်ပံသုတေသနမောင်းသူမဲ့အဝေးထင်းရင်ကိုဆက်ယူနိုင်ခဲ့ချိန်မှာအခုလိုတောင်တရုတ်ပင်လယ်အတွင်းနီးပညာရအားသာနေမှုကိုတရုတ်ကပြသခဲ့တာပါ။ဒီဆက်ယူခဲ့တဲ့နေရာဟာဖိလစ်ပိုင်နိုင်ငံကနေ58မိုင်ကျော်အကွာတရုတ်တောင်တရုတ်ပင်လယ်ထဲမှာဖြစ်ခဲ့ပေမဲ့ဖိလစ်ပိုင်နိုင်ငံအနေနဲ့ရေထက်နည်းပညာဆိုင်ရာအားနည်းမှုကြောင့်တည်ရှိခဲ့ခြင်းမရှိဘူးလို့ထုတ်ပြောခဲ့ပါတယ်။တရုတ်ဘက်ကဒါဟာအမေရိကန်ကနယ်မြေချဲ့ထွင်တာဖြစ်တယ်လို့စွပ်စွဲခဲ့ပေမဲ့အမေရိကန်ဘက်ကနေဒီတရုတ်လုပ်ရက်ကိုကန့်ကွက်လိုက်ပြီးကာလတစ်ခုကြာနောက်ဆုံးမှာတော့ဒီမောင်းသူမဲ့အဝေးထင်းရှင်ကိုအမေရိကန်ထံပြန်လွှဲအပ်ပေးခဲ့ပါတယ်။တကယ်တော့တရုတ်နိုင်ငံအနေနဲ့တောင်တရုတ်ပင်လယ်တွင်က Paracelsus Spratly ကျွန်းတွေစီအရောက်နိုင်ငံခြားနိုင်ငံတွေရဲ့လှုပ်ရှားမှုကိုအလွယ်တကူထောက်လှမ်းနိုင်တဲ့ရေဒါတွေမောင်းသူမဲ့ဝေးထင်းရှင်တွေနဲ့ဂျိုတုအနည်းဆုံးတစ်ခုရှိထားပြီးပြီလို့သုံးသပ်သူတွေကဆိုထားပါတယ်ခင်ဗျာ
ဒုတိယကမ္ဘာစစ်စဖြစ်ပြီးဆိုတဲ့သတင်းကိုအရင်ဆုံးပေးပို့ခဲ့သူဗြိတိသျှအမျိုးသမီးဝါရင်တဲ့တော့ကလဲဟောလင်ဝေါ့ဒ်ဟာအသက်105နှစ်အရွယ်မှာအင်္ဂါနေ့ကဟောင်ကောင်မှာကွယ်လွန်သွားပါပြီ1939ခုနှစ်ဩဂုတ်လ28ရက်နေ့ကပိုလန်နယ်စပ်နားမှာဂျာမန်တပ်တွေနဲ့ဆက်တနက်တင်းရှင်တွေအများပြားပုန်းခိုနေတာကိုအဲ့ဒီချိန်ကအသက်28နှစ်အရွယ်မစ်ဟောလင်ဝေါ့ဒ်ကရုတ်တရက်တွေ့ခဲ့တာပါခင်ဗျာ
ကိုကျော်ကျော်တိုင်းနဲ့ကိုဝင်းမင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ American သမ္မတတပ်တန်း20စတိုက်တာဝန်ထမ်းဆောင်ခဲ့တဲ့သမ္မတ Obama ရဲ့နောက်ဆုံးမိကုံးကိုတင်ဆက်ပေးသွားပါမယ်သမ္မတတာဝန်တွေအဆုံးသတ်ပြီးတော့ဒါမဲ့နိုင်ငံသားတယောက်ဖြစ်ပြန်လည်နေထိုင်တော့မယ်ဆယ်ရက်လိုမှာ American သမ္မတ Barack Obama ကတိုင်းပြည်ကိုနောက်ဆုံးနှုတ်ဆက်မိကုံးပြောသွားပါတယ်အင်္ဂါနေ့ညကပြောသွားတဲ့ဒီမင်းကိုနဲ့မှာတော့သမ္မတဩဘာမားကပြီးခဲ့တဲ့၈နှစ်သူ့အစိုးရလက်ထက်အောင်မြင်မှုတွေကိုမိမောင်းထိုးပြောသွားပါတယ်။သဘောထားကွဲလွဲမှုတွေနဲ့နိုင်ငံရေးအရမလုံမုံထားမှုတွေကနေမိခင်ရဲ့ဒီမိုကရေစီကိုထိခိုက်ပျက်စီးမခံနိုင်ဘူးလို့တတိပေးပြောကြားသွားပါတယ်။တမိုင်းဝင်သမ္မတတဦးရဲ့နောက်ဆုံးနှုတ်ဆက်မင်းကိုနဲ့ပတ်သက်ပြီးတော့ VOA သတင်းတော် Richard Green သတင်းပေးပို့ထားတာကိုမခင်ပြူထွေးကပြောပြပေးပါလိမ့်မယ
်။လူငယ်ဆင်ဆူးနှစ်တစ်ခုကျော်ကတူနေထိုင်ခဲ့တဲ့သူ့ရဲ့နိုင်ငံရေးဘဝစတင်ခဲ့ရာရှီကာဂိုမြို့မှာသူ့ကိုကြီးကျယ်ထောက်ခံအားပေးကြတဲ့လူပေါင်းများစွာကနှုတ်ဆက်မိန့်ခွန်းပြောဖို့ခမ်းမတဲ့ကိုဝင်လာတဲ့သမ္မတဩဘာမားကိုအကြီးကျယ်ကျေးဇူးနှုတ်ဆက်ကြပါတယ်။အင်ကိုပြန်လာရတာသိဝမ်းသာပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်လို့သမ္မတဩဘာမားကလူအုပ်ကြီးကိုနှုတ်ဆက်နေတာပါ။အမေရိကပြည်ထောင်စုဟာသူသမ္မတတာဝန်စပြီးယူခဲ့တဲ့2009ခုနှစ်ကထက်အခုချိန်မှာပိုပြီးတော့ခိုင်မာအားကောင်းတဲ့နေရာတစ်ခုဖြစ်လာခဲ့ပြီလို့သမ္မတကပြောပါတယ်
။ If I had told you 8 years ago that America would reverse the Great Recession, reboot our auto industry and unleash the longest
အမေရိကပြည်ထောင်စုဟာကြီးကျယ်စီးပွားရေးကြဆင်းမှုအခြေအနေကိုပြောင်းလဲပြစ်နိုင်ပြီးမော်တော်ကားလုပ်ငန်းတွေပြန်လည်အားကောင်းအောင်လုပ်နိုင်ပြီးကျွန်တော်တို့ဒီပိုင်းမှာအခြေချဆုံးကြုံခဲ့ရတဲ့လောက်ကိုင်းရှားပါမှုပြဿနာညှောနေသွားပြီလို့လွန်ခဲ့တဲ့ရှင်းနှစ်တုန်းကသာခင်ဗျားတို့ကိုကျွန်တော်ပြောခဲ့မယ်ဆိုရင်ကျူးဘားနိုင်ငံရဲ့ဆက်ဆံရေးစာမျက်နှာဒတိယစတင်နိုင်ခဲ့တာအီရန်ရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုကြီးတစ်ချက်မှဖောက်ဆရာမလို့ပဲငင်းချင်းချမ်းချမ်းနဲ့ရပ်တန့်နိုင်ခဲ့တာစက်တင်ဘာ17ရက်ဂျမ်းဘက်တိုက်ခိုက်မှုကိုကြိုးကင်ခဲ့သူကိုတုံ့တင်နိုင်ခဲ့တာလူသားအလုံးတန်းတူလက်ထက်ထင်းများကွင်းနဲ့နိုင်ငံသားသန်း20အတွက်ဂျမ်းမာကြီးအာမခန်ကြီးရှိလာအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့လွန်ခဲ့တဲ့ရှင်းနှစ်ကသာခင်ဗျားတို့ကိုကျွန်တော်ပြောခဲ့ရင်ဒါကတိတ်ကိုလွန်ကျင်ပြောတာဖြစ်သွားမှာပါ။
တိုင်းပြည်တွင်းကလက်ရှိနိုင်ငံရေးအကွဲပြဲတွေကိုနားလည်ထားတဲ့သမ္မတဩဘာမားကပြည်သူတွေချင်းချင်းကြားတူညီမှုတွေရှာပြီးနားလည်မှုရယူကြဖို့တိုက်တွန်းသွားပါတယ်။ဒီမိုကရေစီစနစ်မှာအားလုံးဟာပုံစံတစ်ခုတည်းဖြစ်စရာမလိုပဲစီးလုံးညီညွတ်မှုအခြေခံရှိဖို့သာလိုတယ်လို့သမ္မတကပြောသားတာပါ။စီးပွားရေးပြဿနာနဲ့လူမျိုးရေးမညီမျှမှုတွေလိုဒီမိုကရေစီစနစ်ကိုချိန်ချောက်နေတဲ့ပြဿနာတွေကိုအမေရိကန်ပြည်ထောင်စုစက်တိုက်ကြုံခဲ့ရတယ်လို့လည်းသမ္မတဩဘာမားကပြောပါတယ
်။ If every economic issue is framed as a struggle between a hard-working white middle class and an undeserving minority.
ဒီဘောရေးကိစ္စတိုင်းကိုကြိုးစားလုပ်လုပ်ကြတဲ့လူပြလူလက်တန်းစားမိသားစုတွေနဲ့အခွင့်အရေးမရကြတဲ့လူနည်းစုတွေရဲ့ရုန်းကန်မှုဖြစ်တာသတ်မှတ်ပုံဖော်မယ်ဆိုရင်ချမ်းသာကြွားတဲ့သူတွေသူတို့ပုဂ္ဂလိကကြိုးစည်းပွားပေါင်းထဲမှာထပ်ပြီးတော့ကြီးပွားအောင်လုပ်နေတဲ့အချိန်အလောအသီးသီးကလူသမားအားလုံးသူတို့ရပိုင်ခွင့်လေးတွေအတွက်လူရဲ့ရှာဖွေစားတော့ရတဲ့ဘဝကိုရောက်နေပါလိမ့်မယ်
။ဒါပေမဲ့သူသမရတာဝန်စာယူခြင်းကထက်အခုအချိန်မှာတိုင်းပြည်နယ်ပတ်သက်လို့အများကြီးအားတက်ခရတဲ့အကြောင်းနဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေမှာပြည်သူတွေဆက်ပြီးတော့ပါဝင်သွားကြဖို့ကိုလည်းသမရဥပမာကတိုက်တွန်းပြောဆိုသွားပါတယ
်။ I'm asking you to hold fast to that faith written into our founding documents.
ဒီနိုင်ငံကိုတည်ထောင်ခဲ့တဲ့အချိန်ကရေးသားမှတ်တမ်းတင်ခဲ့ကြတဲ့ယုံကြည်မှုတွေကိုခိုင်ခိုင်မာမာဆက်လက်ဆွဲကင်ဖို့ကျွန်တော်ခင်ဗျားတို့တောင်းဆိုခြင်းပါတယ်။ဒီအတွေးခေါ်ရီးယားချေကျွန်ဖြစ်ခိုင်ခံရသူကျွန်စနစ်ဖြတ်သိမ်းရေးတောင်းဆိုသူတွေလက်ဆင့်ခံပြောခဲ့ကြတဲ့ယူဆဖြစ်သလိုတရားမျှတရေးလိုလားတဲ့ရွှေပြောင်းလာသူတွေအခြေချခဲ့သူတွေရဲ့စိတ်ဓာတ်ပြည်ပစစ်မြေပြင်တွေကနေလက္ခဏာအထိလန်လွဲ့ခဲ့ကြသူတွေရဲ့လက်ခံထားခဲ့တဲ့မူဖြစ်သလိုအမေရိကန်ပြည်ထောင်စုမှာတပိုင်းမတင်ရသေးသူတွေရဲ့အဓိကယုံကြည်မှုလည်းဖြစ်ပါတယ်ကျွန်တော်တို့လုံနိုင်မှာပါကျွန်တော်တို့လုတ်ခဲ့ကြတယ်လုံနိုင်ကြမှာပါအ
င်ဂါရီညကပြောကြတဲ့နှုတ်ဆက်မိခွန်းအတွင်းမှာသူ့ဆိုရလက်ထက်အောင်မြင်မှုတွေကိုသမ္မတဥပမာကအဓိကမိမောက်ထိုးပြသွားခဲ့တာဖြစ်တယ်လို့သဘောထားကွဲလွဲမှုတွေနဲ့နိုင်ငံရေးအရာမလိုမုန်းထားမှုတွေကြောင့်ဒီမိုကရေစီစနစ်ကိုထိခိုက်ပျက်စီးမခံကြဖို့လဲလူလူကိုသတိပေးပြောသွားခဲ့ပါတယ်ရှင
်မက်ကင်ဖီတွေတင်ဆက်ထားတာပါအခုဒီခါမှာတော့နောက်တက်လာမယ့်အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့အိုက်စ်ဆွေးရောက်တွေအပေါ်အမြင်နဲ့မူဝါဒကိုတင်ဆက်ပေးပါမယ်အစ္စလာမစ်ဆွေးရောက်အကြမ်းဖက်ဝါဒီတွေကိုတိုက်ဖြတ်မဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်ပွဲကတိဟာအမေရိကန်ရဲ့မူဝါဒတစ်ခုဖြစ်လာတော့မှာပါအကြမ်းဖက်ဝါဒတိုက်ဖြတ်ရင်းနဲ့ IS သွေးကြွတွေကိုချေမှုန်းရေးကိုနိုင်ငံခြားရေးရာမူဝါဒမှာဦးစားပေးဖြစ်ထည့်သွင်းထားတဲ့အမေရိကန်သမ္မတသစ်ဖြစ်လာတော့မယ်ထရမ့်ရဲ့ဒီမူဝါဒနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မဆုဒ်ဖာရီဗာရဲ့သတင်းဆောင်မကိုကိုအောင်လွင်ဦးကပြပြပေးပါလိမ့်မယ်
ဂျာမနီနိုင်ငံဘာလင်မြို့မှာအကြမ်းဖက်တက်ကတ်မှုတွေကြုံခဲ့ရပြီးနောက်မှာပဲရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကအစိုးရတွေကိုချေမှုန်းဖို့ Twitter Internet လူမှုကွန်ရက်ကနေမှတ်ချက်ပေးခဲ့တာပါတကယ်တော့ထရမ့်ကဘာသာရေးအစိုးရတွေကိုချေမှုန်းရင်းမှာအမြဲတမ်းရှည်တဲ့နေရာမှာရှိနေတာမဟုတ်ပေမဲ့အကြမ်းဖက်တက်ကတ်မှုတွေကြောင့်စိတ်မသက်မသာဖြစ်နေကြတဲ့ American Mass Sanction တွေကိုစီရင်ရတဲ့သမ္မတလောက်မဲဆွယ်ခွဲတွေမှာတော့အစိုးရတက်ဖြစ်ရေးကိစ္စတွေကိုအပြင်းထန်ပြောဆိုလာတာဖြစ်ပါတယ်ကျမ်းဖက်ဝါဒတိုက်ဖြစ်ဖို့သူအဆိုပြုခဲ့တဲ့အထက်မှာတော့အမေရိကန်ကိုမွတ်စလင်တွေဝင်ရောက်နေတာယာယီတားမြစ်ထားဖို့ရှေ့လက်ဝဲဒေသကမဟာမိတ်တွေနဲ့ရုရှားအပြင်စီးရီးယားဆူရနဲ့ပါလက်တွဲပေါင်းလက်တွဲပြီး IS သွေးကြွတွေပေါ့လေကြောင်းစစ်ဆင်ရေးတွေတုံးမြင့်မှုတွေလည်းပါပါတယ်ကျမ်းဖက်ဝါဒတိုက်ဖြစ်ရေးမဟာဗျူဟာကိုတော့ဩဂုတ်လတဲ့မဲဆော်ဝဲမင်ကွန်မှာကလေးကချပြထားတာ
ပါ A new approachwhich must be shared by both parties in America by our allies overseas
မေဂါမရှိတဲ့ဘာဒီနှစ်ခုစလုံးကရောပြည်ပမှာရှိတဲ့မာမိတ်တွေနဲ့ရှေ့လယ်ပိုင်းဒေသကမိတ်ဆွေတွေပါလက်ခံနိုင်မဲ့ချင်းခံမှုပုံစံအစ်တကတော့အစွန်းရောက်အစ္စလမ်ဝါဒပြန့်နှံ့မှုကိုဟန်တားဖို့ပဲဖြစ်ပါလေ
ဝါရှင်တန်ချေဆိုင် Bipartisan Policy Center ရဲ့အမျိုးသားလုံခြုံရေးရညွှန်ကြားရေးမှူး Blaise Mister ကတော့ထရမ့်ရဲ့ချင်းခံမှုပုံစံအစ်တဟာသမ္မတ Barack Obama နဲ့တမူကွဲပြားနေတယ်လို့ဆိုပါတယ်
I think by seeing the threat as an ideological one
ချင်းချောင်းမှု NDA ကိုအယူဝါဒရေးရာကိစ္စတစ်ခုအဖြစ်ကြီးကြီးအဖြစ်ပြဿနာကိုဖြေရှင်းရမှာတိုက်ခိုက်မှုတွေကိုဟန်တားရုံမကပဲအယူဝါဒပြန့်နှံ့မှုကိုပါဟန်တားဖို့နဲ့အစွန်းရောက်ဝါဒကြီးထွားလာမှာကိုလည်းရပ်တန့်မှုလိုတယ်လို့သမ္မတအစ်ထရမ့်ကရှုမြင်ပုံရတယ်လို့ထင်ပါတယ
်ချင်းဖက်ဝါဒနဲ့အစ္စလမ်ဘာသာကြားဆက်နွယ်မှုကိုလက်မခံတဲ့သမ္မတဝါမကိုဝေဖန်နေသူတွေကတော့ထရမ့်ရဲ့အမြင်ကိုကြိုဆိုကြပါတယ်ဒါပေမဲ့လည်းကမ္ဘာပေါ်ကတန်ပေါင်း1900လောက်ရှိတဲ့မွတ်စလင်တွေအားလုံးကိုတင်ကြုံမပြောမိဘူးလေအမေရိကန်ဘူထောင်လိုင်းရေးအေဂျင်စီ CIA ညွှန်ကြားရေးမှူးဟောင်းမက်ကေဟေဒင်ကသတိပေးပါတယ
် Actually it does have something to do with Islam a lot of it's about Islam
တကယ်တော့ Islam ဘာသာနဲ့ဆိုင်ပါတယ် Islam နဲ့ဆိုင်တာတွေအများကြီးရှိပါတယ်ဒါပေမဲ့လည်းအားလုံးကတော့ Islam ဘာသာကြောင့်မဟုတ်ဘူးဆိုတာလည်းပြောချင်ပါတယ်မွတ်စလင်တွေအားလုံးနဲ့တော့မဆိုင်ပါဘူး
သမ္မတဖြစ်လာရမယ့်ထရမ့်ရဲ့အကြံပေးပုဂ္ဂိုလ်တွေကလည်းအစ္စလမ်ဘာသာနဲ့အစ္စလမ်အစိုးရဝါဒကြားခြားနားမှုတွေကိုလက်ခံကြပေမဲ့အကြံဖက်ဝါဒရဲ့ချင်းချောက်မှုအန္တရာယ်ကိုရင်ဆိုင်မှုခိုင်မာတဲ့မဟာဗျူဟာတစ်ရပ်ချမှတ်ဖို့လိုအပ်တယ်လို့ဆိုကြပါတယ်။ဝါရှင်တန်ခြေဆိုင် Heritage Foundation ကနိုင်ငံခြားမူဝါဒရေးရာညွှန်ကြားရေးမှူးလည်းဖြစ်ထရမ့်အစိုးရသစ်ဖွဲ့စည်းရေးမှာအကြံပေးနေသူတူလည်းဖြစ်တဲ့ James Carafano ကတော့အကြံဖက်ဝါဒကိုပုံစံသစ်နဲ့ချင်းကပ်ဖို့လိုနေပြီလို့ပြောပါတယ
်။ So by any objective measureGlobal terrorism is worse today than it was when President Obama took office.
လိုပဲကြည်ကြည်ဒီနေ့ကမ္ဘာတဝန်းကအကြမ်းဖက်ဝါဒအန္တရာယ်ဟာသမ္မတဥပမာစတင်တာဝန်ယူခြင်းကထက်ပိုဆိုးနေပါတယ်။ဒါကြောင့်လဲအလုံးမဖြစ်ဘူးဆိုတာကိုသိရတဲ့ဇန်နဝါရီလ20ရက်နေ့မှာအစိုးရအသစ်တက်လာတဲ့အခါအကြမ်းဖက်ဝါဒတိုက်ဖြတ်ရေးမဟာဗျူဟာကို တသွေးမတိန်ဆက်လုပ်သွားမှာမဟုတ်ဘူးဆိုတာကိုတော့စဉ်းစားတတ်တဲ့သူတိုင်းကလက်ခံကြမှာပါ
American သမ္မတဘရက်အိုဘားမားကတော့တာဝန်ကအနားမယူခင်လူလူကိုနှုတ်ဆက်မင်ကွန်းပြောကြရမှာတော့သမ္မတဖြစ်တာဝန်ယူခဲ့တဲ့ကာလအတွင်းအဲခိုင်ရာအချမ်းဖက်ခေါင်းဆောင်အော့စမာဘင်လာဒင်ကိုတုတ်တင်နိုင်ခဲ့တာ IS သွေးကြွတွေကိုနိုင်ငံတကာမဟာမိတ်တွေနဲ့လက်တွဲချေမှုန်းနေတာ American ကိုပြပကအချမ်းဖက်ဖွဲ့စည်းတိုက်ရိုက်တက်ခတ်မှုတွေမရှိခဲ့တာသူ့ရဲ့အချမ်းဖက်ဝါဒတိုက်ဖြတ်ရေးမဟာဗျူဟာအောင်မြင်မှုတွေဖြစ်ပြောကြားခဲ့ပါတယ်ခင်ဗျာ
ကိုအောင်လုံးတင်ဆက်ထားတာပါအခုဆက်ပြီးတော့လူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ဆန်ဟီလီရဲ့မြန်မာပြည်ခရီးစဉ်ကြောင်းကိုတင်ဆက်ပေးပါမယ်လူခွင့်ချင်းတွေကိုလေးလာစုံစမ်းဖို့အတွက်မြန်မာနိုင်ငံကိုရောက်ရှိနေတဲ့လူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ဆန်ဟီလီကဒီကနေ့မှာတော့မွန်ပြည်နယ်စင်းကြိုက်ကျင်းထောက်ကိုပထမဆုံးချိန်သွားရောက်လေးလာခဲ့ပါတယ်အလို့စခန်းတွေထဲမှာဆိုးရတဲ့အချိန်တွေမှာရှိတဲ့စင်းကြိုက်ကျင်းစခန်းကိုမစ်ဆန်ဟီလီသွားရောက်လေးလာပြီးနောက်ပိုင်းမှာတော့မြန်မာနိုင်ငံမှာရဲဘက်စခန်းလိုလူသိများတဲ့ဒီကြောက်ထုတ်စခန်းတွေကိုပယ်ဖျက်ဖို့တွန်းအားပေးနိုင်လိမ့်မယ်လို့လည်းအငင်းစားထောင်မှုတူကပြောပါရယ်ဒီကြောင့်ပြည်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထိုင်အောင်ကပြောပြပေးပါလိမ့်မယ
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ဆန်ဟီလီဟာလုံခြုံရေးအခြေအနေကြောင့်ကချင်ပြည်နယ်တွင်းကလိုက်စာနှင့်ဖားခံမျိုးတို့ကိုတွားရောက်လေ့လာခွင့်မရခဲ့တဲ့နောက်ပိုင်းဒီကနေ့မှာတော့မွန်ပြည်နယ်မှာရှိတဲ့ဇင်းကြိုက်ကြောက်ထုတ်လုပ်ငန်းအကျဉ်းဌာနကိုတွားရောက်လေ့လာခဲ့ပါတယ်အဲ့ဒီမှာထောင်အာဏာပိုင်တွေနဲ့ကောအကျဉ်းသားတွေနဲ့ပါတွေ့ဆုံခဲ့တယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးခွဲပြန်ကြားရေးတာဝန်ခံဦးရေးဝင်းကပြောပါတယ်
ကျင်းကြိုက်ကရဲဘက်စခန်ရောက်တဲ့အခုအဲ့ဒီအနေဖြန့်ထွက်လာပြီအကျဉ်းဦးဌာနပေါ့နော်တာဝန်ခံတွေရဲ့နောက်ပြီးတော့အကျဉ်းသားတွေတွေ့ရဲ့နောက်ပြီးတော့ဒီကြောက်ထုတ်ရင်ထုတ်ရနေပါဘောကြောက်ထုတ်ရစရာတွေပေါ့သူတို့ကြောက်စခန်ကြောက်စခန
်ကြောက်ထုတ်တ
ော့တာဟုတ်ပြန်
မစ္စယန်ဟီလီအနေနဲ့အကျဉ်းသားဥယေ250ကျော်ရှိတဲ့စင်းကြိုက်အလို့စခန်းကိုပထမဆုံးအကြိမ်တွားရောက်လေ့လာတာလည်းဖြစ်ပါတယ်။ဒီစခန်းဟာအချင်းဥစည်းဌာနကြောက်ထုတ်လုပ်ငန်းရုံးအောက်ကအလို့စခန်းတစ်ခုဖြစ်ပြီးဒီစခန်းကနေလန်ခင်းကြောက်အရွယ်ဆုံးထုတ်လုပ်လို့ရှိတာပါ။ဒီစခန်းမှာအသက်55နှစ်အောက်အလို့ကျန်းတဲ့ထောင်တန်းကြားတဲ့အကျဉ်းသားတွေကိုထားရှိပြီးကြောက်ထုတ်လုပ်ငန်းတွေကိုချစ်ချင်းခက်ခါအလို့လုပ်ခိုင်းတဲ့ကုန်ထုတ်စခန်းတစ်ခုလည်းဖြစ်ပါတယ်။ကုလအထူးကိုယ်စားလှယ်ဒီကနေ့တွားရောက်လေ့လာခဲ့တဲ့ဇင်းကြိုက်ကြောက်ထုတ်စခန်းရဲ့အခြေအနေနဲ့ပတ်သက်လို့အငိမ့်စားထောင်မှုတူလည်းဖြစ်စာရေးဆရာတူလည်းဖြစ်တဲ့ဦးစေရမင်းရှင်ကအခုလိုပြောပါတယ
်အလို့စခန်းတွေမှာချီချင်းခက်ပြီးခိုင်းရမယ်ဆိုတာပြတ်တမ်းပြတ်တယ်မှာမပါဘူးအဲ့ဒီဇင်းကြိုက်စခန်းမှာပဲခုနလိုချီချင်းတွေခက်ပြီးတုံနေတာကိုတွေ့ရတယ်အဲ့ဒါဆိုးရတာကချီချင်းအပြင်ကိုဒီလှုပ်ရှားသွားလာလို့မရအောင်ပြည်ထောင်ကြတဲ့အကျဉ်းသားတွေကိုပေးတဲ့ဒေါက်ကြီးတွေခက်ပြီးတော့မှခိုင်းနေတယ်။ဟောဒီလုပ်ငန်းကအများတန်းဒီကြောက်တီပြူလာနိုင်တယ်၊မိုင်းတွေခွဲနိုင်တယ်၊ဘေးအန္တရာယ်ကြီးတဲ့အတွက်တာမန်လွတ်လပ်တဲ့လူတွေတောင်မှလွတ်လွတ်လပ်လပ်လှုပ်ရှားရင်အန္တရာယ်ကြီးနိုင်တဲ့ဒီသက်ဆွန့်ဆံများလုပ်ငန်းတွေမှာခြေချင်းတွေတောက်တွေနဲ့ခိုင်းနေတာကိုကျွန်တော်တို့ကဒီဓာတ်ပုံနဲ့တကွအမှတ်တမ်းတင်နိုင်ခဲ့တယ်
မြန်မာနိုင်ငံရဲ့အချင်းထောင်တွေမှာလူခွင့်ရေးချိုးဖောက်မှုတွေအချင်းပြက်ခြားခြားမှုတွေရှိတယ်ဆိုပြီးတချင်ကအတော်လေးဝေဖန်ခဲ့ကြပါတယ်။အထူးသဖြင့်နိုင်ငံတကာစံချိန်စံနှုန်းတွေနဲ့မညီတဲ့အလုပ်စခန်းတွေကိုပယ်ဖျက်ပေးဖို့အတွက်တောင်းဆိုမှုတွေလည်းရှိခဲ့တာပါ။ဒါကြောင့်လဲလူခွင့်ရေးအထူးကြံပေးပုဂ္ဂိုလ်မစ်ဆန်ဟီလီကိုယ်တိုင်အရင်တစ်ခေါက်တွေတုန်းကအင်းစိန်အိုဘိုစားတဲ့ထောင်ကြီးတွေကိုတွားရောက်လေ့လာခဲ့တာရှိခဲ့တယ်လို့ဒီတစ်ခေါက်မှာလဲအခုလိုမျိုးကုန်းထုတ်စခန်းတွေကိုပထမဆုံးအကြိမ်တွားရောက်လေ့လာတာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းထောက်တွန်းအခြေအနေအားနည်းချက်တွေနဲ့ပတ်သက်လို့လူခွင့်ရေးကော်မရှင်ကအဖွဲ့ဝင်တခုဖြစ်တဲ့ဦးယူလွန်အောင်ကအခုလိုပြောပါတယ်
။ဟိုအားနည်းချက်တွေတွေ့ရတာတော့ညာဘက်ကတော့ထောင်ကျက်တာပေါ့နော်။လူအင်အားနဲ့ဟိုတင်းနဲ့ space နဲ့ဟိုမဆန့်တာပေါ့နော်။အေးနောက်တစ်ခါကျွန်တော်ထောင်တွေကနည်းနည်းဟိုတင်းပေါ့အဆောက်အုံတွေရဲ့အနေအထားကနည်းနည်း international ထောင်နေနဲ့တိတ်မတူဘူးပေါ့လေ။မတူတော့ဒါလေးတွေကျွန်တော်တို့ကပြုတ်ပြင်းစရာလေးရှိပါတယ်ခင်ဗျာ။
ကုလသမဂ္ဂအထူးကိုယ်စားလှယ်တဦးအနေနဲ့သူ့ရဲ့အဓိကရွေးချက်ကတော့မြန်မာနိုင်ငံအတွင်းလူခွင့်ရေးကာကွယ်ဝေးနဲ့တိုးတက်ဖို့အတွက်အာဏာပိုင်အဖွဲ့အစည်းတွေနဲ့ကောဒေသခံလူရင်းနဲ့ပါအတူလက်တွဲလှုပ်ဆောင်မှုဖြစ်တယ်လို့မစ္စယန်ဟီလီကပြောဆိုထားပါတယ်။ဒါပေမဲ့လို့ပြီးခဲ့တဲ့နှစ်ရက်တာတောရောက်ခဲ့တဲ့ကချင်ပြည်နယ်ခီးစင်မှာပြည်ထောင်စုအစိုးရနဲ့ပြည်နယ်အစိုးရရဲ့လက်တွဲလှုပ်ဆောင်မှုမရှိဘူးလို့ဝေဖန်ပြောဆိုလိုက်တာပါ။အလုပ်စခန်းတွေထဲမှာဆိုးဝါးတဲ့အခြေအနေမှာရှိတဲ့ဇင်းကြိုက်ကြောက်ထုတ်စခန်းကိုတောရောက်လေ့လာပြီးနောက်ပိုင်းမြန်မာနိုင်ငံအလုပ်စခန်းတွေအားလုံးရှုပ်သိမ်းသွားနိုင်အောင်မစ္စယန်ဟီလီနဲ့အာနာပိုင်အဖွဲ့အစည်းတွေကိုတွန်းအားပေးနိုင်လိမ့်မယ်လို့ဦးစေရမင်းရှင်ကဆိုပါတယ်
။ဒီကြေစကံကိုလည်လာလိုက်ခြင်းအားဖြင့်သူဒီအရင်တော့ရှိခဲ့တာအချိန်ဒီအစိုးဆုံးအချိန်ဒီမှာရှိတဲ့အတွက်ဒီကအချိန်ဒီပြီးကြံတဲ့တောက်ထုတ်လုပ်ခန်းအလုံးကိုသူကိုစားပြုတ်ပြီးတော့အဖြေတစ်ခုထုတ်နိုင်တာပေါ့ဗျာ။အဖြေတစ်ခုထုတ်နိုင်တော့ဒီမှာတွေ့ရှိချက်တွေအရအချင်းဦးစီးဌာနကိုသူအကြံပြုချက်တွေပေးနိုင်တာပေါ့။ဒါလေးတော့ပြင်ဆင်နေတယ်။ဒါလေးတော့ကြောင်းနေတဲ့နည်းအနောက်တော့မဟုတ်ဟိုကျွန်တော်တို့ကတော့ဖြစ်စီနေတာဒီစကန်နေဒီ illegal ပေါ့တကယ်ပြောရင်တော့တည်သေးဥပဒေနဲ့ရောနိုင်ငံတကာဥပဒေတွေနဲ့ရောနိုင်ငံတကာကျင့်သုံးခြင်းစဉ်တွေနဲ့ရောဟိုမညီညွတ်တဲ့အတွက်စခန်းတွေပိတ်သိမ်းနေတာပေါ့။နောက်မှဒီလိုအလို့စခန်းတွေကိုတဖြည်းဖြည်းနဲ့အခုဒီအစိုးရတဲ့လက်ထက်မှာကျုပ်သိမ်းသွားသည်အထိတော့တွန်းအားပေးနိုင်တာပေါ့ဗျာ။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူကိုယ်စားလှယ်မစ္စယန်ဟီလီဟာရခိုင်ပြည်နယ်ကိုလည်းမကြမီတွားရောက်ဖို့ရှိပါတယ်။ဒါအပြင်အစိုးရအဖွဲ့အစည်းတွေနိုင်ငံရေးခေါင်းဆောင်တွေရပ်ဘက်လူမှုအဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့လူခွင့်ရေးချိုးဖောက်ခံရတဲ့သူတို့ချို့နယ်လည်းတွေ့ဆုံမှုရှိတာပါ။ဒါအပြင်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်နဲ့လည်းလာမယ့်တောက်ကြနေ့မှာတွေ့ဆုံမှုရှိပါတယ်။အဲ့ဒီနောက်မှာတော့သူ့ရဲ့12ရက်ကြာမြန်မာနိုင်ငံခီးစဉ်အဆုံးသက်အဖြစ်သတင်းစာရှင်းလင်းပွဲတည်းရဲ့ပြုလုပ်သွားဖို့ရှိပါတယ်ခင်ဗျာ။
ဒီဝေမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ထိမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီအမေရိကန်တန်ညဘက်မြန်မာဘာသာစီစဉ်တွေကိုည9နာရီနေ့10နာရီထိတိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့ဒီအစီအစဉ်မှာဆိုရင်တော့မြန်မာမီဒီယာမြင်ကွင်းဥကျော်စံတာရဲ့မြန်မာရေးသုံးသပ်ခြင်းနဲ့အားစားကဏ္ဍဆရာတွေကိုနားဆင်ရဖို့လည်းရှိပါတယ်ရှင်။ဖီဝေကနေဗိုလ်ဒူးနေ့ညနေခင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သင်ကြားညပေးပါမယ်ရှင်။
2008ခုနှစ်မှာလူသမရဖြစ်ခဲ့ခြင်းကနေဆိုရင်နိုင်ငံဟာအခုချိန်မှာပိုပြီးကောင်းမွန်ခိုင်မာတဲ့အခြေအနေမှာရှိနေပြီလို့အမေရိကန်သမ္မတဘရက်အိုဘားမားကအင်္ဂါနေ့မှာပြောပါတယ်။စီးပွားရေးဆိုးဥကျဆင်းတဲ့အခြေအနေကနေပြန်ကောင်းလာအောင်လုပ်နိုင်ခဲ့တာသူရဲ့တမိုင်းဝင်ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်ကိုပြဋ္ဌာန်းခဲ့တာနဲ့လူလူချစ်သူတွေတရားဝင်လက်ထက်ထိန်းများခွင့်ရအောင်လုပ်ခဲ့တာတွေကိုသူရဲ့အောင်မြင်မှုတွေဖြင့်သမ္မတအိုဘားမားကထောက်ပြသွားပါတယ်။အင်္ဂါနေ့ကျကအီလီနိုင်းပြည်နယ်ရှီကာဂိုမြို့မှာသမ္မတအိုဘားမားကသူရဲ့သမ္မတတက်တန်းတွင်နောက်ဆုံးနှုတ်ဆက်မိန့်ခွန်းပြောတာကိုလူထောင်ပေါင်းများစွာတရားနာထောင်ကြပါတယ်။ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကရုရှားအနေနဲ့သူ့ကိုဒုက္ခပေးနိုင်မဲ့သတင်းတွေကိုစုဆောင်းထားတယ်ဆိုတဲ့ဆူဆွဲချက်ပေါ်ပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်။ဒေါ်နယ်ထရမ့်မဲဆွယ်စည်းရုံးရေးအဖွဲ့ဝင်တွေနဲ့ရုရှားထောက်လွှမ်းရေးတွေပူးပေါင်းကြံစီတယ်ဆိုတဲ့ဆူဆွဲထားချက်ကိုအမေရိကန်ထောက်လွှမ်းရေးအစီအစဉ်ကစားထဲမှာပါတယ်ကြောင်းသတင်းမီဒီယာတွေကထုတ်ပြန်ပြီးမစ္စတာထရမ့်ကဒါဟာသတင်းမှားဖြစ်တယ်နိုင်ငံရေးရသူ့ကိုဒုက္ခရောက်အောင်လုပ်တာဖြစ်တယ်လို့ Twitter ကနေမင်းညားကရေးပါတယ်။အမေရိကန်ပြည်ထောင်စုရဲ့ရှေ့နေဂျိုးဖြစ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကရွေးထားတဲ့အထက်လွှတ်တော်အမတ် Jeff Sessions ဟာသူ့ကိုခံထားရေးအတည်ပြုပေးရမယ်။အထက်လွှတ်တော်တရားရေးကော်မတီရှေ့မှာဒီကနေ့ဒုတိယမြောက်နေ့အဖြစ်ကြားနာစစ်ဆေးခံရမှာဖြစ်ပါတယ်။ဒီကနေ့မှာတော့သူ့ရဲ့လူဖို့အကင်ပဲ့အထက်လွှတ်တော်အမတ်တူကသူ့ကိုကန့်ကွက်ထွက်ဆိုမယ်လို့လည်းခန့်မှန်းထားပါတယ်။ဂျာရူးခံထားရေးဆိုင်ရာကြားနာပွဲတစ်ခုမှာအထက်လွှတ်တော်အမတ်တူကနောက်အထက်လွှတ်တော်အမတ်တူအပေါ်ကန့်ကွက်ထွက်ဆိုတာမျိုးကိုအထက်လွှတ်တော်အမတ်ခိုရီဘူခာကလုပ်မှာပါဒီလိုမျိုးအရင်ကတခါမှမရှိဘူးသေးပါဘူးနိုင်ငံခြားရေးဝန်ကြီးအဖြစ်ဒေါ်နယ်ထရမ့်ကယူထားတဲ့ရစ်စ်တီလာဆန်ဟာဒီကနေ့အထက်လွှတ်တော်မှာကြားနာစစ်ဆေးခံမှုရှိပါတယ်အဲဒီကြားနာပွဲအတွင်းရုရှားနဲ့ဆက်ဆံရေးတောင်တိုးပင်လယ်မှာတရုတ်ကကျွန်းတူတွေစောင့်နေတာစတဲ့ကိစ္စတွေကိုပြောဆိုမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုကျော်ကျော်တင်ကကြီးညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လို့ရမှုကတော့ Mac King ပြည်တွင်းဖြစ်ပြီးတော့ Engineer ကတော့ Audio Streakers ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင်View American သံညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီနဲ့10:00နာရီထိ9မီတာ24 25နဲ့58တို့ကနေတိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါ့ကျေးမွန်ရှင်လန်းကြပါစေရှင
This program has come to you from the Voice of America, Washington.